ကုလသမဂ္ဂကျွန်တော်တို့ခံပေးထားတဲ့လေပြာဆွေရကလေပြာနိုင်ငံရဲ့မြို့တော်နဲ့ပတ်ဝန်းကျင်ဒေသတွေမှာရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။အဲဒီနေရာတွေမှာတိုက်ပွဲတွေကြောင့်လူငယ်ရက်တွေအတွင်းရပ်သားတွေအပါအဝင်လူပေါင်း39ယောက်သေဆုံးသွားပါတယ်။ထရီပိုလီမြို့တော်ကလက်နက်ကန်အုပ်စုတွေနဲ့တောင်ပယ်ချမ်းသူတွေမျိုးကအုပ်စုတွေကြောင့်ထရီပိုလီမြို့တော်ကိုထိန်းချုပ်ဖို့အပြိုင်လုံးဆောင်ကြရင်တိုက်ပွဲတွေဖြစ်တာပါ။တိုက်ပွဲတွေကြောင့်တခြားလူ96ယောက်လည်းဒဏ်ရာရတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ပြိုင်ဘက်လက်နက်ကန်အုပ်စုတွေအနေနဲ့တိုက်ခိုက်နေတာတွေကိုရပ်ဆိုင်ဖို့နဲ့ကုလသမဂ္ဂဆက်ဆက်ပေးထားတဲ့အကြည့်ရသဘောတူညီချက်တိုင်းလိုက်နာကြဖို့အစိုးရရဲ့တနင်္ဂနွေထုတ်ပြန်ချက်မှာတိုက်တွန်းထားပါလေ။2021ခုနှစ်အုံကြောင်းမှုကနေလေပြာအနာရှင်မိုမိုဂရာဖီကိုဖြုတ်ချအသက်ပြလိုက်ပြီးတဲ့နောက်လေပြာနိုင်ငံဟာရုံးရင်းဆန်ကမတိမငြိမ်အခြေအနေတွေရောက်သွားပါလေ။လက်ရှိမှာဖီပိုလီမျိုးတော်နဲ့ရှေ့ဘက်ချောင်းကိုပြိုင်ဘက်အာနာဘင်တွေကအုပ်ချုပ်နေကြပြီးသူတို့ကိုကျောတော်နောက်ခံပေးနေတာကတော့အာနာကိုလက်တွေ့ကန်ဆွဲထားတဲ့တနက်ကန်အုပ်စုတွေပဲဖြစ်ပါခင်ဗျာ။